မလေးရှားနဲ့ထိုင်းနိုင်ငံတို့အနေနဲ့ပင်လယ်တွင်းဆက်လီဒီဘောကရိုဟင်ဂျာဒုက္ခသည်တွေကိုအများဆုံးကန့်ကွက်ခွင့်ပေးပြီးတော့ကယ်တင်သင့်တယ်လို့လူခွင့်ဆောင်ကြီးအဖွဲ့ HRW ကဒီနေ့ပြောလိုက်ပါတယ်။ဒါပြင်အဲ့ဒီလူတွေကိုလိုအပ်တဲ့အကူအညီတွေပေးပြီးခလုံးဝဲရအောင်လည်းလုပ်ပေးသင့်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဇွန်လ10ရက်နေ့ကမလေးရှားနိုင်ငံလန်ကာဝီကမ်းခြေကိုဆက်လီနဲ့ရောက်လာတဲ့ရိုဟင်ဂျာ169ယောက်ကိုမလေးရှားအာဏာပိုင်တွေဘက်ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။နောက်ထပ်ဒုတိယဆက်လီတစ်စင်းပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်300လောက်ပါဝင်ပြီးအဲ့ဒီဆက်လီဟာထိုင်းနိုင်ငံကခိုအာဒန်ကျွန်းနောက်မှာရှိတယ်လို့မလေးရှားနိုင်ငံရဲ့ပင်လယ်ရေကြောင်းထိန်းသိမ်းကာကွယ်စောင့်ရှောက်ရေးအဖွဲ့ကပြောပါရတယ်။အဲ့ဒီဆက်လီနဲ့ဆင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံကနေပြီးခဲ့တဲ့ဖေဖော်ဝါရီလကထွက်လာခဲ့တာဖြစ်ပြီးတော့ဆက်လီပေါ်မှာပါလာတဲ့သူတွေဟာရေနဲ့အစားအစာအလုံးလောက်မရတာ၄လလောက်ရှိပြီဖြစ်တယ်လို့လည်းပြောပါရတယ်။အရှေ့တောင်အာရှနိုင်ငံအစိုးရတွေဟာခိုလုံစရာနေရာကင်းမဲ့နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုကာကွယ်ပေးဖို့အတွက်တာဝန်တွေကိုမယူဘဲညှဉ်းဆန်နေကြကြောင်းဒီဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအဓိကတာဝန်ရှိတာဖြစ်ပေမဲ့မလေးရှားနဲ့ထိုင်းနိုင်ငံတွေအနေနဲ့လည်းဒီဒုက္ခသည်တွေလက်တလောပင်လယ်ထဲမှာရင်ဆိုင်နေရတဲ့အနေအထားကိုမမြင်ကြအောင်မဆောင်ကြဖို့ HRW အဖွဲ့ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူး Brad Adams ကပြောလိုက်ပါတယ်။မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းပြီးဒုက္ခသည်တွေကိုစီစစ်ပြီးပြန်လက်ခံဖို့သဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့အတိအမှန်မပြုထားပါဘူးခင်ဗျာ။